ဥပ္ပိုလ်ထောင်မှအချင်းချခံထားရတဲ့ NLD ဆွေးရလက်တဲ့ဘိုးဘန်ဒုဥက္ကဋ္ဌဥပ္ပိုလ်ငယ်ဟာအစာရင်ယောဂအပြင်းအထန်ခံစားနေရလို့ပြီးခဲ့တဲ့ဂျပန်ကထောင်ပြင်တွက်ပြီးဆေးကုသမှုခံယူခဲ့ရတယ်လို့နှိစက်သူတွေကပြောပါတယ်။ဥပ္ပိုလ်ထောင်မှပဲအချင်းချနေရတဲ့လျှက်စစ် NLD မန္တလေးတိုင်းလျှက်စစ်ဝင်ကြီးဦးစာနေအောင်ကလည်းကင်းစားဝေဒနာခံစားနေရပါတယ်။အချင်းတောင်တွေထဲမှာကျန်းမာရေးဆောင်ရှားမှုအားနည်းတယ်လို့လူအခွင့်ရေးအကျဉ်းသားအခွင့်အရေးတွေချုပ်ပေါက်ခံနေရတယ်လို့အကျဉ်းသားများကွန်ရက်ကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်။
မန္တလေးတိုင်းဥပိုတောင်မှာအကျဉ်းချခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD အစိုးရလက်ထက်ဗဟိုဘဏ်ရဲ့ဒုက္ခရာဖြစ်တာဝန်ယူခဲ့သူထောင်နဲ့အနှစ်20ကျော်ချခံထားရတဲ့ဥပိုဘုံငယ်ဟာပြီးခဲ့တဲ့နိုဝင်ဘာလ12ရက်နေ့ကဘိုက်အောင်ဝေဒနာကိုပြင်းထန်စွာခံစားခဲ့ရတာမို့လို့ဥပိုထောင်ကနေမန္တလေးအထွေထွေယောဂါကုဆေးရုံကြီးမှာဆေးကုသမှုခံယူခဲ့ရတာဖြစ်ပါတယ်သူခံစားနေရတဲ့အစာအိမ်ယောဂါကြောင့်အစာအိမ်မှန်ပြောင်းကြည့်ခဲ့ရပါတယ်။လက်ရှိမှာတော့သူ့ကိုအိုးဘိုအကျဉ်းဆောင်ကိုပြန်ပြီးတော့ပို့ဆောင်ခဲ့တယ်လို့အဲ့ဒီနီးစပ်သူကပြောပြပါတယ်။မိသားစုတွေကတော့အကျဉ်းဆောင်ထဲမှာဥပပိုငယ်ရဲ့ယောဂါပို့ပြီးတော့ဆိုးဝါးလာမှကိုစိတ်ပူနေကြတာပါ။ဥပပိုငယ်ကိုစစ်ကောင်စီကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးခဲ့တာဖြစ်ပြီးတနှစ်ကျော်အကြာမှာတော့2022ခုနှစ်မေလမှာအဂရီလိုက်စားမှုပုံမှန်နဲ့အမှုဖွင့်ခဲ့ပြီးတော့သူ့ကိုထောင်နဲ့အနှစ်20ချမှတ်ခဲ့ပါတယ်။မန္တလေးဥပိုတော်မှာအကျဉ်းချခံရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်ဝင်ကြီးအဖြစ်တာဝန်ယူခဲ့သူဦးဇာနီအောင်ကလည်းကျန်းမာရေးမကောင်းဘူးလို့မိသားစုနဲ့နှိစက်သူကပြောပါတယ်။ဦးဇာနီအောင်ဟာမျက်ကန်ဆာဝေဒနာကိုခံစားနေရတယ်လို့သူကအခုလိုပြောပြပါတယ်။
ကိုဇာနီက27ရက်နေ့ထွက်ရမယ်ထင်တယ်ဒါပေမဲ့ तू ကလည်းပြောရခက်သားပဲ तू ကလည်းကင်ဆာပဲဒါပေမဲ့ तू ကမဲ့ရဖြစ်တဲ့ကင်ဆာဆိုတော့မျက်လုံးထိခိုက်နိုင်တယ်ဗောအဲ့ဒါကြောက်ရတာမျက်လုံးနဲ့နေရအောင်ထောင်ထဲရောက်တဲ့ခါကျတော့နေရတာစိတ်ချမ်းသာစရာမရှိဘူးလေ
ဦးဇာနီအောင်ကိုအိုးဘိုအချင်းထောင်ထဲမှာစစ်ကောင်စီကထောင်ထဲ၈နှစ်ချမှတ်ထားတာပါ तू ဟာစီးကြိုတွေ့တိုးနှလုံးသွေးကြောကျဉ်းယောဂခံစားနေရပါတယ်ထောင်ရင်းစေယုံမှာဆေးကုသတာမတက်တာလို့မန္တလေးစေယုံကြီးကိုတင်ပို့ပြီးတော့ကုသတဲ့အချိန်မှာပဲသူ့မှာကန်ဆာယောဂါဖြစ်နေတာကိုသိခဲ့ရပါတယ်။လက်ရှိမြန်မာနိုင်ငံတဝန်းနိုင်ငံရေးအကျဉ်းသားတွေကိုထိမ့်သိမ်းထားတဲ့ကျင်းတောင်တွေထဲမှာကျန်းမာရေးဆေးကုသမှုလုံလောက်စွာမရတာထိရောက်တဲ့လိုအပ်တဲ့ဆေးဝါးတွေမပေးတာတွေရှိတာကြောင့်ကျန်းမာရေးဆောင်ရှားမှုအထူးလိုအပ်နေတဲ့အကျဉ်းသားတွေမှာအချိန်မီဆေးကုသခွင့်မရဘူးလို့နိုင်ငံရေးအကျဉ်းသားများကွန်ရက်ကဥတိုက်ထွန်းကပြောပါတယ်။ဒီလိုနိုင်ငံရေးအကျဉ်းသားတွေရင်ဆိုင်နေရတဲ့စိုးရွားတဲ့အခြေအနေတွေကိုနိုင်ငံတကာဘက်ကလည်းမျက်ကွယ်မပြုထားဘူးအချိန်မီတက်မှတ်နိုင်မှုလှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်လို့သူကပြောပါတယ်
။ထောင်ထဲမှာကျွန်တော်တို့အကျဉ်းသားတွေကိုစီးပွားဆောင်ရှားမှုလောက်ဆောင်ပေးရမယ့်အခြေအနေမပေးရတဲ့လူသားတွေတည်ဆုံမှုတွေဖြစ်နေရပေါ့နော်။အဲ့တော့လက်ရှိအကျဉ်းထောင်တွေမှာလူသားတိုင်းအခြေခံရရှိတဲ့အသက်ရှင်တန်ပိုင်ခွင့်ပေါ့နော် Rise to Life ဆိုတဲ့အချက်ရှုံးရှုံးနေတယ်လို့ကျွန်တော်တို့ပြောလို့ရတဲ့အခြေအနေတခုဖြစ်ပါတယ်ခင်ဗျာ။လက်ရှိနိုင်ငံကအနေနဲ့တော့ကျွန်တော်တို့စစ်ကောင်စီပေါ်မှာရောအကြီးအကဲဌာနပေါ်မှာရောထိရောက်တဲ့အယူဆောင်ရွက်မှုတွေဖိအားပေးမှုတွေမပြုလုပ်နိုင်သေးဘူးလို့တော့ကျွန်တော်တို့မြင်နေပါတယ်။နိုင်ငံကအနေနဲ့လည်းအချင်းထောင်တွေကိုအကူအညီဆောင်ရှားမှုတွေဒီထက်ပိုပြီးမှပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်။လက်ရှိအချင်းထောင်ထဲမှာနိုင်ငံရေးကျင်းသားချင်းတို့2000ကျော်လောက်ဟာဖမ်းဆီးခံထားရတယ်။မိသားစုဝင်တွေဟာဖမ်းဆီးခံထားရတယ်။မိမိတို့ရဲ့မိသားစုဝင်တွေအတွက်ကိုအပြင်မှာပေါ့နော်အထွေထွေချက်တွေရင်ဆိုင်နေရတဲ့အခြေအနေကပို့ဆောင်နေရတာဖြစ်ပါတယ်။ဒါကြောင့်မို့လို့အချင်းထောင်ထဲမှာရှိတဲ့နိုင်ငံရေးကျင်းသားချင်းတွေကိုကူညီဆောင်ရှားမှုတွေပေးနိုင်ရေးပေါ့နော်နိုင်ငံတကာကလှုပ်ဆောင်တင်နေလို့ကျွန်တော်တို့အနေနဲ့တော့တောင်းလဲတောင်းဆိုချင်ပါတယ်။အကြံလည်းပြုချင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းခင်တုန်းကတော့အချင်းတောင်တွေကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေလူ့ခွင့်ရေးကော်မရှင်တွေကကွင်းဆင်းပြီးတော့ကြည့်ရှုတာအချင်းသားတွေနဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပြီးတော့လိုအပ်တာတွေကိုပြုပြင်နိုင်ခဲ့ပါတယ်။အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒီလိုအခြေအနေတွေမရှိတော့ပါဘူး။အာဏာသိမ်းပြီးတဲ့နောက်ပိုင်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းတဲ့သူတွေကိုဖိနှိပ်တာအပြင်အချင်းသားတွေရဲ့ကျန်းမာရေးကိုစေကူသားခွင့်မပေးတာဆေးဝါးမလုံလောက်တာနေထိုင်စားတောက်ရေးခက်ခဲအောင်လုပ်တဲ့အကြက်တဲတွေကိုနိုင်ငံရေးအကျဉ်းသားတွေခံစားနေရပါတယ်လို့ပြန်လွတ်မြောက်လာသူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသေး AAPBB ရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးတဲ့3နှစ်ကျော်ကာလအတွင်းမှာနိုင်ငံတဝန်းဖမ်းဆီးခံထားရသူက3000နီးပါးရှိပြီးတော့အဲ့ဒီထဲက2000ကျော်ကတော့ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ AAPB ရဲ့ထုတ်ပြန်ချက်ကခြေကားလို့နဲ့စည်ရင်နေတာဖြစ်တဲ့ဆိုပြီးတုံ့ပြန်ပေမဲ့ABB ကတော့ဒါဟာကောက်ယူနိုင်တဲ့အရေးအတွက်ပဲဖြစ်ပြီးတော့တကယ်လက်တွေ့မြေပြင်မှာဒီထက်ပိုများနိုင်ပါတယ်လို့တုံ့ပြန်ထားပါတယ်ရှင်။